မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေတို့ကြားမှာတော့ဒီကနေ့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ရခုံတိုင်းလို့ခေါ်တဲ့သမီးလာကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေပြီးတော့ရွာအတွင်းနေတချို့မီးလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒေသခံတွေကတော့တပ်မတော်ရေတပ်ဘက်ကပြစ်ခတ်မှုကြောင့်မီးလောင်လာလို့ပြောပါတယ်။ဒါအပြင်ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မင်းပြားကျောက်တော်မြို့ဘက်နေဘက်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တယ်လို့အေအေဘက်ကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ခွန်အင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်သမီးလာရွာဒေရခေါ်ရက်ခုံးတန်ရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တင်မတ်မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးရက်ခုံးတန်ရွာမီးလောင်သွားတယ်လို့အနောက်ပိုင်းကစစ်ဌာနချုပ်တပ်မတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကပြောပါတယ
်။တတိယအမြောက်ဖွဲ့ဟောတာရက်ခုံးတန်တို့အာကာတောင်တို့ဘက်မှာတော့တိုက်ပွဲဖြစ်နေတာရှိတယ်။ရက်ခုံးတန်ရွာကိုဆိုအေအေအပြည့်ချုပ်ရွာမှာဆက်ပြေးသွားတယ်။အခုမတန်းတပ်ပုံနဲ့ကျွန်တော်တို့ရိုက်ထားတယ်။အခုတော့အဲ့ကမှတိုက်ပွဲဖြစ်နေတာရှိတယ
်။ဒီကနေ့မြေတိတ်တောင်ဘက်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့မသိရသေးပေမဲ့ရွာမီးလောင်မှုအခြေအနေကိုတော့အေအေပြောခွင့်ရခံတုခကအခုလိုပြောပါတယ်
မေဇူးမြေကျောင်းတခြားမှာအဲ့ဒီကမ်းရဲဒီဝေးရာကိုအကုန်လုံးသူတို့ဒီရန်စမ်းပြစ်ခတ်မှုတွေဖြစ်တဲ့အတွက်ကြောင့်မို့လို့တချို့ရွာတွေမှာဒီလက်နေချင်းကြီးထိပြီးတော့အိမ်တွေမီးလောင်တာတွေရှိတယ်လို့တော့သိရတာရှိတယ
်။ရခုံတန်ကောတမီလာရွာဟောင်းရွာသားသူကတော့မြမရေတတင်ဘောကပြစ်ခတ်လို့မီးလောင်တာလို့ပြောပါတယ
်။တမီလာကမစစ်တင်ဘောတွေကနေပြီးတနက်တင်နဲ့ပြစ်လို့ရွာတွေမီးလောင်တော့တယ်။ဒီနေ့ရောတနာရီခွဲလောက်မှာပေါ့
ဒေသတွင်းလူမှုဘွဲ့စည်းတာဝန်ရှိသူကိုဘက်ကကတော့တမီလာရွာဖက်ပိုင်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေပြီးဆက်နဲ့ကြီးကြရောက်လို့အိမ်ရှိအိမ်လောက်မီးလောင်သွားတယ်လို့ပြောပါတယ်။တမီလာရွာဟောင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရွာသားတွေရွာကနေတင်းချောင်နေရတာကြာပြီးဖြစ်ပါတယ်။ဒီကနေ့မှာချင်းမြင့်နဲ့ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြားကျောက်တော်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ်။
ဒီနေ့ဒီဖေဖော်ဝါရီလ10ရက်နေ့မှာဒီပလောဝါမျိုးနဲ့လူဆောင်တရားနာကဒီလက်နေကြီးစခန်းတဝိုက်ပေါ့နော်အဲ့ဒီမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာတော့ရှိတယ်။ပြန်သူစီကနေပြီးတော့ခရမီကျောက်တချို့တင်းစီရမိတာတွေလည်းရှိတယ်။ဒီနေ့ဒီမင်းပြားမျိုးနဲ့ဒီတိုင်းဘူကိုရဲ့အခြေဘက်တောင်တန်းတွေမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်။ဒီကျောက်တော်မျိုးနဲ့စင်မာရွာနာတဝိုက်ပေါ့နော်ဒီကဒီတောင်ကုန်းပေါ့အဲ့ဒီနေရာတွေမှာလည်းပဲတိုက်ပွဲတွေကတော့ဖြစ်နေနေတာ
။ဒီခိုင်ပြည်နယ်မြို့တော်စစ်သေးမြို့ရွှေမင်းကန်တရားနီးမှာဒီကနေ့မနက်ပိုင်းကမိုင်းပါကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့စစ်တေမြုတ်ကဥအောင်သေးကပြောပါတယ
်။မနက်ပိုင်းဒက်မတော်ကပြန်လာတဲ့ရင်ထဲမှာပေါက်တယ်လို့သတင်းကြတယ်။အဲ့တော့တော်လုံးရလိုက်တော့ဟိုနောက်ပိုင်းကလက်တွေပါဆိုက်ချလိုက်တယ်လေ။လူတွေကတော့အထင်ကြီးမရှိဘူးလို့ပြောတယ်။သူကလောလောဆယ်ဒီရင်ထဲမှာမိုင်းတစ်လုံးပွဲတော့တယ်။နောက်နှလုံးကတော့မကွဲဘဲနဲ့ဒီတိုက်တွေ့တယ်လို့တော့တော့ပြန်လာတာတွေ့ကြ။မိုင်းရှင်းလဲအဖွဲ့ပေါ့။အဲ့နေရာကဘောလာတဲ့ကိုတော့နေတဲ့ပုံကြီးသိသိနေနေရပေါ့နော်။ရှင်မင်းကတကယ်ဆိုတာလေ
။အနောက်ပိုင်းကစစ်တနာချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကတော့စစ်တွေမျိုးမိုင်းပေါက်ကွဲတာမှာထိတိုင်မှုမရှိဘူးလို့ပြောပါတယ်
။သူကဝေးရတယ်ပဲပြောတာ
။ဒီဘုံကွဲမှုမှာပယ်ဖွက်လက်ချက်ဆိုတာတင်မပြုတ်နိုင်သေးပါဘူး။အေအေပြောခွေးရခိုင်တုခကတော့စစ်တွေဘုံကွဲမှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်။ဒီကနေ့မှလည်းဗုဒ္ဓတော်မြို့နယ်ငလန်းပြင်ကျေးရွာဘက်မှာလက်နက်တံကြားနေဆဲဖြစ်ပြီးနေညကပြစ်ခတ်ခံရမှုမှာကျောင်းသူကလေးငယ်သူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ငလန်းပြင်ရွာသားဦးစိန်ကျော်ကပြောပါတယ
်။အခုပဲပြင်းနေတာသူရရဲ့ဖက်ကိုဆန်းပြင်းနေတာပဲ။ဒီကဘုဖက်ဖက်နဲ့ပြင်းတာမင်းညာကတော့ကျွန်တော်တို့ရွာကိုတေးတေးကြီးလိုပဲပြစ်တာ
။မင်းညာခမင်းနိုင်လောက်ရှိနေတယ်လေ။ဒီလိုလည်းမရှိဘူးညာအပြန်အလှန်ဘုဖက်ဖက်ပြစ်တာလည်းမရှိဘူး။မင်းတို့ကနေပြီးသားဖြစ်တာဒီဆိုင်ကတော့ကျတော်လေးတရားတော်ဒီတရားတော်တို့မှမင်းကမရှိရင်ပြောအသက်ခဏနဲ့လောက်ရှိနေတယ်လို့လက်နက်ငယ်တရားနဲ့ရှားတော့တို့တရားရရှိရင်ဒီကိုရှားတော့
ဒီပြစ်ခတ်မှုမှာမြန်မာရေသားကနေပြစ်ခတ်တာလို့ဒေသခံတွေကပြောနေပေမဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ငလန်းပြင်ကျေးရွာပဲစိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်
။ဟုတ်သားမြင်ပါလား။ဒါအဲ့ဟာဘာမှမကြောက်ပါဘူး
။ဖေဖော်ဝါရီလဇန်းကနေဒီကနေ့ထိချင်းမြင့်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်စိုက်ပွဲတွေရက်စက်ဖြစ်ပွားနေတာပါ။ဒီတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေပုံမှန်များပြားလာသလိုထောင်နဲ့ချီတဲ့ရေတိတ်တာမြို့နယ်ရွာသားတွေကလည်းစစ်ပီးလွတ်ရာသိမ်းဆောင်နေရပါတယ်။တနစ်ကျော်ကြာမြန်မာစစ်တပ်နဲ့အင်အားတို့တိုက်ပွဲကြောင့်ပြီးခဲ့တဲ့လကစစ်ကြောင်36,000ကျော်ရှိနေသလိုဒီလတွင်ထပ်မံတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။